မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအဖိနှိပ်ခံရတယ်ဆိုတဲ့အတွက်ဆိုပြီးမြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြန်ပွဲကနေနှုတ်ထွက်ဖို့စဉ်းစားနေတဲ့မလေးရှားနိုင်ငံကဘောလုံးပွဲမှာဆက်လက်ပါဝင်ကစားသွားမယ်လို့ဒီကနေ့တောက်ကြမှာကြေညာလိုက်ပါတယ်မြန်မာနိုင်ငံရခိုင်ဒေသကမွတ်စလင်တွေပေါ်မြန်မာအစိုးရရဲ့လုပ်ရက်တွေပေါ်ပြင်းထန်တဲ့ရက်တီချက်ထားဖို့ဆိုပြီးမလေးရှားနိုင်ငံကတောက်ကြနေကဆန္ဒပြကြပါတယ်ဒီလိုအခြေအနေကြားကပဲဘောလုံးပွဲမှာဆက်လက်ပါဝင်ကစားဖို့ဆုံးဖြတ်လိုက်တာပါအကြောင်းစုံကိုတော့ Writers in the Book ပေါ်အခြေခံပြီးနန်းလောင်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာအင်ရှင်အဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ်ဆူဇူကီဖလားဘောလုံးပြိုင်ပွဲကိုနိုဝင်ဘာလ19ရက်နေ့မှာကျင်းပနေတာပါဒီပွဲကနေမလေးရှားနိုင်ငံနှုတ်ထွက်သွားမယ်ဆိုရင်အာဆီယံအဖွဲ့ဝင်10နိုင်ငံရဲ့ပြည်ရင်းရေးမှာဝင်မဆွတ်ဖက်ရေးဆိုတဲ့အရင်ကတည်းကထားရှိလာတဲ့မူဝါဒတွေကိုဆန့်ကျင်ရာရောက်ပါလိမ့်မယ်မလေးရှားလူငယ်နဲ့အားကစားရေးယာဝန်ကြီးကယ်ရီဂျမာလူဒင်ကအစိုးရရဲ့ဆုံးဖြတ်ချက်ကိုအခုလိုပြောပါတယ
်ကက်ဘိနက်တလာဘတ်ဒူဆန်ပါစုကန်ကီတထရိုစ်
မြန်မာနိုင်ငံမှာကျင်းပတဲ့ဘောလုံးပွဲမှာဆက်ကစားဖို့အစိုးရဝန်ကြီးများအဖွဲ့ကဆုံးဖြတ်လိုက်ပါတယ်ရှေ့ဆက်လုံးမဲ့တန်တမာရေးလုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနကမကြခင်ကြီးညာပါလိမ့်မယ်ရခိုင်ဒေသကဖြစ်ရတဲ့အတွက်မလေးရှားကတိတ်ကိုစိုးရိမ်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်းကျွန်တော်တို့သတိထားနေရပါတယ်ရခိုင်ဒေသကဖိနှိပ်မှုတွေရပ်တန့်သွားအောင်တခြားနည်းလမ်းနဲ့ကျွန်တော်တို့လုပ်ကင်သွားမှာပါ
ဆူဇူကီဖလားဘောလုံးပွဲကနေနှုတ်ထွက်ဖို့အစိုးရဝန်ကြီးတွေကိုအစည်းအဝေးမှာတောင်းဆိုထားခဲ့တယ်လို့ဆက်ကစားမယ်မကစားဘူးဆိုတဲ့ဆုံးဖြတ်ချက်ဘလို့ပဲဖြစ်ဖြစ်ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးလှုပ်ရှားပြောဆိုသွားမယ်လို့လည်းနိုဝင်ဘာလ23ရက်နေ့ကကယ်ရီကပြောပါရယ်ရန်ကုန်မှာလည်းမြန်မာနဲ့မလေးရှားအားကစားနည်းပြတွေကနိုဝင်ဘာလ26ရက်နေ့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးပွဲစဉ်အကြောင်းတွေပြောဆိုကြတာပါမြန်မာအသင်းနည်းပြ GAT CC ကအခုလိုပြောပါရယ
် differentteam that we faced in the friendly
PNN နဲ့ကစားတဲ့ပွဲမှာမြန်မာအသင်းတိတ်ကိုအားရဖို့ကောင်းပါတယ်ဒီနှစ်သင်းမှာကွာခြားချက်တွေများပေမဲ့ခင်ရင်မင်မင်ပဲကစားကြတာပါရှုံးထွက်ဆုံးဖြတ်ပြီးမဲ့ပွဲလေးဖြစ်တာကြောင့်အသေးအံကစားရမယ်ကြည်ကောင်းတဲ့ပွဲဖြစ်ပါလိမ့
်မလေးရှားနီးပြအွန်ကင်ဆွီကတော့ဒီပွဲမှာဆက်ပါဝင်ကစားဖို့ဆိုရဲမလေးရှားအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှတ်ချက်မပေးဘဲနဲ့ပွဲစဉ်အကြောင်းတွေကတော့အခုလိုပြောဆိုပါတယ
် Big crowd I believe that they can handle itmost important we keep focus
ဘုံပြေတက်ကတော့အများကြီးလာအပေးပါတယ်ကျွန်တော်အသင်းကောင်းကစားနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အရေးကြီးဆုံးကတော့ဗျာပြင်ပလောကမှာဘာဖြစ်လာမလဲဆိုတာစဉ်းစားနေဖို့တဲ့ကွင်းထဲမှာပဲအာရုံစိုက်ထားဖို့လိုပါတယ
်ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရဲဆိုပြီးတရင်တွေထွက်ပေါ်နေတာကြောင့်အမျိုးသားရင်ကြားစစ်ရေးလှုပ်ဆောင်သွားမယ်ဆိုတဲ့ထောက်အောင်ဆန်းစုကြည်ရဲ့အစိုးရအသည့်အပေါ်ကြီးမားတဲ့စိန်ခေါ်ချက်တွေဖြစ်လာနေပါတယ်ရခိုင်ဒေသအကြံဖက်မှုတွေဆက်လက်ဖြစ်ပေါ်နေရမှာလူ86ဦးထက်မနည်းသေဆုံးပြီး3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့သတင်းတွေမှာဖော်ပြပါရယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကတည်းကမြန်မာနဲ့မွတ်စလင်အတိုင်းဝန်ကြားပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးလူရာနဲ့ချီသေဆုံးခဲ့ပါသေးတယ်ခုကိစ္စမှာကော်ဖီအာနန်ကော်မရှင်ဖွဲ့စည်းပေးထားရုံနဲ့မလုံလောက်ပဲထောက်အောင်ဆန်းစုကြည်ဝင်ရောက်ပြီးတော့အပြည့်အဝအစုံစမ်းစစ်ဆေးတဲ့ထိန်းသိမ်းတဲ့ဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုပါရယ်လွတ်လပ်တဲ့တရင်သမားတွေလှုပ်ခွင့်ရသမားတွေကိုအဲ့ဒီဒေသထဲတွားရောက်ခွင့်အစိုးရကပိတ်ပင်ထားစေပါရခိုင်ဒေသဖိနှိပ်မှုတွေရပ်တန့်ဖို့ဆိုပြီးမလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကဆန္ဒပြသူတွေတက်ဆိုင်ရာနိုင်ငံမြန်မာတိုင်ယုံအသီးသီးရှိမှတောက်ကြနေမှာစူဝေးဆန္ဒပြဖို့စီစဉ်ထားကြတာဖြစ်ပါရဲ့ရှင်